အမေရိကန်ကယူကရိန်းကိုထောက်လိုင်းရေးတည်တင်းဖျက်လိုက်ခြင်းပြင်သစ်ကတူဝင်ပေးမယ်လို့ပြောလိုက်ပါတယ်။ယူကရိန်းကိုထောက်လိုင်းချက်လက်တွေမျှဝေပေးသွားမယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီးဆာဗက်စတိုင်းလက်ကောနူကဒီနေ့ချက်တာရင်းနေ့မှာပြောလိုက်တာပါ။ပြီးခဲ့တဲ့ပိုတူနေ့မှာပဲအမေရိကန် CIA ထောက်လိုင်းဌာနအကြီးအကဲဂျွန်ရက်ကလစ်ကယူကရိန်းကိုထောက်လိုင်းတည်တင်းချက်လက်တွေမျှဝေပေးနေတာကိုရက်ဆိုင်လိုက်တယ်လို့ကြေညာခဲ့ပြီးတဲ့နောက်ပြင်သစ်ကအခုလိုပြောလာတာပါ။ရုရှားရဲ့ကြိုးကြမှုကိုခုခံနေတဲ့ယူကရိန်းကိုအကူအညီတွေပို့ပေးဖို့နဲ့ဥရောပကာကွယ်ရေးသုံးစီးရဲ့မြင့်တင်ဖို့ယူကရိန်းသမ္မတဇယ်န်စကီပါဝင်ဥရောပထိပ်သီးခေါင်းဆောင်တွေဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဒီနေ့အစည်းအဝေးလုပ်နေပြီးအခုလိုယူကရိန်းကိုပြင်သစ်ကတရင်ချက်လက်တွေထောက်ပံ့ဖို့ထပ်ပေါ်လာတာပါ။အမေရိကန်မှာသမ္မတထရမ့်အာဏာရလာပြီးတဲ့နောက်ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့အပြောင်းလဲတွေကြောင့်စိုးရိမ်မှုတွေဖြစ်နေချိန်မှာပဲပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့ဥရောပအနေနဲ့ခိုင်မာတဲ့ဆုံးဖြတ်ချက်တွေနဲ့ဆက်လုပ်သွားမယ်လို့ဒီချိန်သီးအစည်းအဝေးမတိုင်ခင်မှာပြောခဲ့ပါတယ်။ပြီးခဲ့တဲ့ရသဘတ်ကုန်ပိုင်းကအင်ပီတော်မှာသမ္မတဇယ်န်စကီနဲ့သမ္မတထရမ့်တို့အခြေတင်စကားပြောမှုတွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်ကယူကရိန်းကိုပေးနေတဲ့စီးအကူအညီတွေကိုလည်းရပ်ဆိုင်းခဲ့ပါတယ်ခင်ဗျ။